မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနယ်စပ်ကနေနေစဉ်ယာနဲ့ချီပြီးတော့ဝင်ရောက်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ဒီရောဂါပိုးကူးစက်လာမှာကိုလည်းမြန်မာဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးအတွက်အချက်အချာရဲ့ရွှေလီမြို့မှာယောဂဘူကုဆတ်ခံရသူ2ယောက်ရှိနေသလိုကချင်ပြည်နယ်ကံပိုက်တီမြို့နယ်မိုင်နင်းငယ်တော်ဝေးရဲ့တရုတ်ယူနန်ပြည်နယ်ထိန်ချုံမြို့မှာတော့ယောဂဘူကုဆတ်ခံရတဲ့သူနောက်တစ်ယောက်ကိုထပ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီယောဂဘူကုဆတ်ခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်နေဆက်မြို့တွေမှာယောဂဆိုင်ရာစစ်ဆေးမှုတွေနဲ့အတူနေဆက်အသွားလာပိတ်ထားသလိုတားဆီးမှုတွေလည်းတိုးလှုပ်လာနေရပါတရုတ်အာဏာပိုင်တွေဘက်ကရွှေလီမြို့လွဲကျဲနေဆက်ဂိတ်ကိုမနေ့ကပိတ်လိုက်ပါတယ်ဒါပေမဲ့မပိတ်သေးရဲ့ကံပိုက်တီလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိရဲ့တ िश ူးငပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအသုံးပြုနေစေဖြစ်ပါတယ်ဒါကြောင့်ကံပိုက်တီလမ်းကိုအဓိကထားပြီးစောင့်ကြည့်နေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆောင်ရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
လူတွေဒီကတော့ပြုကတာရှိပြီးပြေးလိုက်တယ်ဆိုတော့ကျွန်တော်တို့ကအသက်တာလည်းနေနေဆေးရတယ်ကျွန်တော်တို့ဒီငပြောဆိုင်ချင်းကိုလာရလမ်းပေါ်ကမ်ပိန်ဒီမှာတော့တို့ထိချုံးဘက်ကမပိတ်သေးဘူးများမပိတ်သေးတဲ့ကျွန်တော်တို့ကမ်ပိန်ဒီကိုအထူးဦးစားပေးနေတယ်ကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းနာတော့ပါဆီစစ်တိုင်းပါကျွန်တော်လုပ်နေပါတယ်ဆိုတော့ဟိုမပြောကင်းတဲ့စီကျွန်တော်တို့လိုက်ပြီးတော့လုပ်တာတော့ခုလက်ရှိနေထားပြီးတော့မရှိသေးဘူးခင်ဗျာ
လွေကျဲကိတ်မှာလည်းဗမော့ခရိုင်ကပြည်သူ့ကျမ်းမာရေးအဖွဲ့တွေစစ်ဆေးနေပြီးပန်ဝါဘက်မှာတော့အထူးဒေသတစ်အာနာပိုင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့ဝင်းကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်တေယူပို့ဆောင်ရေးကန့်သတ်လိုက်လို့မူဆယ်105မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရဲ့အနေအထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာတဲ့အထိစောင့်ဆိုင်ပြီးမှကုန်တင်ကြဖို့ကိုလည်းကုန်တယ်အသိဉာဏ်ကကြီးညာချက်ထုတ်ထားပါတယ
်။ဒီဘက်ကနေတော့စိုးရိမ်နေတာပေါ့။ဘောင်းတော့ဒီဘက်ရွှေလီနဲ့မူဆယ်ဆိုတာလည်းတော်တော်လေးကြီးတာပေါ့နော်။အရောင်းဝယ်တော့တော်တော်နေသွားတယ်ပေါ့။ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တဝက်လောက်ကျသွားတာပေါ့
။မူဆယ်တတိဝက်လံကုန်စည်တိုင်းဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။စံပယ်ပြောင်းမှုကဏ္ဍနဲ့ငရှင်ကလုံးဝရပ်တန့်နေရလို့မူဆယ်ကုန်တယ်တွေကပြောပါတယ်။
ဘူးရှင်းပါမင်းဒီလိုမရှိတော့ရောင်းဝယ်ချက်သွားတာပြည်အဲ့ဒီမှာမရှိတော့ဘူးเนาะတချို့တို့လည်းအိမ်ထဲမှာနေကြတယ်ပြည်သိပ်ပြတ်ကြတယ်တချို့လူတွေရှိနေတယ်ဆိုရင်ပြောရင်ဆန္ဒရေးခါရောင်းဝယ်ကြတယ်ဆန္ဒရှိလို့တော့လမ်းပေါ်မှာကားတစ်တော်နေရတယ်ကားတစ်ဆိုင်က
နေစားကုန်သွယ်ရေးမြို့မူဆယ်ဒေသခံတအူးဖြစ်တဲ့စံကုန်တယ်ဦးမင်းသိန်းပြောသွားတာဖြစ်ပါတယ်ကချင်နဲ့ရှမ်းနယ်နယ်မိတ်ထိစပ်နေရဲ့ယူနန်ပြည်နယ်တဲကထိန်ချုံပေါင်ဆန်းစောထုံတဲဟုံစရမျိုးတွေမှာဝူဟန်အဆုတ်ရောင်ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးတီးတန့်ကျန်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါသည်။ရောဂါပိုးကူးစက်မှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်မကာအိုထိုင်ဝမ်ထိုင်ဂျပန်၊ကိုရီးယား၊အမေရိကန်၊ဗီယက်နမ်၊စင်ကာပူ၊မလေးရှား၊နီပေါ၊ပြင်သစ်၊အော်စတြေးလျဖြစ်ပါတယ်။ယောဂါဘူစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ပေးနေရပြီးစက်ရုံတွေကလည်းနှာခေါင်းစည်းနဲ့အကအကွယ်ဝတ်စားတွေအချိန်မီအလုံးလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါတယ်။